ဦးသိန်းစင်သမရတတမ်းမှာဆိုင်ငံထားတဲ့အေရာရီမြို့ဆောင်ရေကားရာစီမံကိန်းနဲ့ပတ်သက်ပြီးအစိုးရအသင်းနဲ့ပြန်လည်ညှိနှိုင်းမယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်ပန်အမတ်ဟောင်လီယန်ကသတင်းတောက်တွေကိုမတ်လ၄ရက်နေ့ကပြောကြားလိုက်ပါတယ်။လက်ခံနိုင်တဲ့နီလာရှာဖွေဖို့အစိုးရအသင်းနဲ့ဆွေးနွေးပါမယ်လို့တရုတ်ပန်အမတ်ကပြောကြားလိုက်တာပါ။အေရာရီမြို့ဆောင်ရေကားရာစီမံကိန်းကြီးကိစ္စကိုစစ်စစ်ရှင်နဲ့ဖြည့်ရှင်းပြီးစီမံချက်ဖြတ်သိမ်းတဲ့အတွက်ရော်ကြီးပေးမဲ့အထီတော်မလိုဘူးလို့မျှော်လင့်တဲ့အကြောင်းလေးပြောပါရယ်။သဘောတူညီချက်ဖောက်ပြက်တဲ့ဘက်ကရော်ကြီးပေးရရောထုံးစံရှိတာမဟုတ်အရင်အစိုးရလက်ထက်ကချုပ်ဆိုတဲ့စာချုပ်ကိုနောက်အစိုးရကရော်ကြီးပေးပြီးပယ်ဖြတ်လိုက်မယ်လို့မမျှော်လင့်တဲ့အကြောင်းပြောတာလည်းဖြစ်ပါရယ်။လူလူကိုအတိမပေးဘဲလူလူသဘောတူညီချက်မပါဘဲလုတ်ကင်တဲ့မြေဆုံရေကားရာစီမံကိန်းကိုဥသိမ်းစိန်အစိုးရတက်တန်းလွန်ကာလမှာပြန်စတင်ဖို့စကားဦးတန်းတာမဟုတ်ဒါအသွေးတို့ဆန်းတာပဲလို့ Save the Irrawaddy ဆိုတဲ့ Irrawaddy ကတိရင်းအဖွဲ့မှပါဝင်လှုပ်ရှားနေတဲ့88မျိုးဆက်ကျောင်းသားနိုင်ငံရေးအကျဉ်းသားဟောင်းဦးမြဆန်ကရှင်းပြပါတယ်
။ဒီအစိုးရအနေနဲ့တိုက်ရိုက်ပါဝင်တက်တယ်နေတဲ့စတိုင်းလေးကူကိုမပြည့်စုံတဲ့တလမ်းအစိုးရတက်ကိုမျက်စာကြည့်ပြီးတော့နော်ခမစိနေရမယ့်ဒီစားကိုစိန်ခေါ်တဲ့အမှုနဲ့တက်ရောက်တယ်။ဒါမှမဟုတ်သွေးတို့ဆန်းတဲ့ဆိုတဲ့အမှုနဲ့တက်ရောက်တယ်
တရုတ်အစိုးရပိုင်း CPI China Power Investment Corporation ဆိုတဲ့တရုတ်စောအားရင်းနှီးမြှုပ်နှံမှု Corporation ကအဓိကပါဝင်ပတ်သက်တဲ့ ARB မြစ်ဆုံရေကာရာစီမံကိန်းကရတဲ့လက်စစ်90ရာခိုင်နှုန်းကိုတရုတ်နိုင်ငံကိုပို့မဲ့အတွက်မြန်မာပြည်သူတို့အကျိုးမရှိတဲ့အပြင်တရုတ်နိုင်ငံတို့အမြတ်တနိုးထားပြီးမိခင် ARB လို့တင်စားတဲ့မြစ်ကြီးအနာကယိုယင်းသွားမှာဆိုရင်တဲ့အတွက်ဒီစီမံကိန်းကိုလူလူကစာညင်တာပါဒါကြောင့်လေ
ကျွန်တော်တို့တိကျတဲ့ခြေတည်ဒီလိုဆိုဆိုင်နေပြီးဒီကြည့်ရဲ့ဆိုရဲ့ CPI ဒီကော်ရဲကုမ္ပဏီတွေနဲ့ပတ်သက်ပြီးလုပ်ခဲ့တာဟာအဲဘလူးရီပဲသဘောတူစာချုပ်တွေထုတ်ပြန်ထုတ်ပြန်ဒီကြည့်ရဲ့လောမှာလောက်ဆိုတော့အလောက်ကောင်းတဲ့စတိုင်ဖြစ်ပြီးအိုင်ဒီတီရဲ့နာတဲ့အတွက်ဒီလိုပါပဲဆုံးဖြတ်ပြရမှာအဲတမနာလို့ဆိုအပ်ဖို့ဆိုတာဒီလိုခံရတယ်လို့ဖြစ်ကြတော့အဲ့လိုမျိုးဟာကိုဆက်လုပ်ခဲ့နေဆိုတော့အဲတမနာရဲ့အဆူရောက်ခေါ်ပြီးတော့ဒီလိုပါလို့ဆိုချာမယ်အဲ့တော့ကျောင်းစုကနေမှာဒီရဲ့ဒီကိစ္စမှာကိုရှုထွေးအောင်လုပ်လာတယ်လို့ကျွန်တော်အဲ့လိုမြင်တယ်
။မြေဆုံရေကားရာစီမံကိန်းကောင်တဲဖော်ဖို့စဉ်းစားတဲ့အခါမေကမေလိကမြင့်နှမောဆုံတဲ့ကချင်းပြည်နယ်တခုတည်းကိုကွက်ကွက်လေးမကြည့်သင့်မဲ။အီယာဘီမြေဆုံမြဝကျွမော်အထိလေ့လာရမယ်လို့ပညာရှင်တွေကထောက်ပြပါတယ်။မြန်မာနိုင်ငံရဲ့လူဦးရေထက်ဝက်လောက်ဟာမြေချောင်းတွေကိုအမိသဟဲပြုနေထိုင်နေကြတာမို့မြစ်တွေချောင်းတွေမပြတ်စည်းဖို့လဲလိုနေပြန်တာပါ။မြေဆုံရေကားရာအကောင့်ထဲပေါ်မဲ့လူတွေဟာမြစ်တစ်ချောင်းလုံးအတွက်လေ့လာထားတာမရှိဘူးလို့လည်းမြန်မာပညာရှင်တွေကသုံးသပ်ကြပါတယ်။ဩစတြေးလျနိုင်ငံရောက်မြန်မာဘူမိအင်ဂျင်နီယာဒေါက်တာချစ်ကိုကိုပြောတာကတော့ရှင်းပါတယ်။ ARB မြေဆုံလို့ဆယ်ကြီးတွေဟာမြေငရင်နဲ့ဆက်ဆက်ယုံမကမေခမေလိခမြေဆုံဟာငရင်ပြတ်ရွေကျော်မှတည်ရှိနေတယ်လို့ထောက်ပြတာပါ။
ဆယ်ကြီးတွေတိဆောက်မယ်ဆိုလို့ရှိရင်မငလင်းကိုလှုပ်နိုင်တယ်လို့ပြောပါတယ်။မြေဆုံကြီးကတကယ်ဆယ်ကြီးတခုဖြစ်ပါတယ်။အဲ့ဒီဆယ်ကြီးတခုကနေပြီးတော့ငလင်းလုတ်ဖို့အတွက်ဖြစ်နိုင်ကြီးအလားအလာရှိတယ်လို့ပြောလို့ရတယ်။အဲတစ်ဖက်မှာလည်းကျွန်တော်တို့မြန်မာနိုင်ငံကငလင်းစုံထဲမှာကြာနေပါတယ်။ငလင်းကြီးတွေမကြာခဏလုတ်ပါတယ်။အဓိကလုတ်တဲ့ငလင်းကြောကစကိုင်းပြက်ပြီလို့ခေါ်တာပေါ့နော်။ဟိုမြောက်ဖက်မှာကျတော့ဒီစကိုင်းပြက်ရဲ့ကနေဖြားထွက်သွားတဲ့ပြက်ပြီငယ်ရှိတယ်။မေခနဲ့မလိခနဲ့တွားပြီးတော့တထထဲလို့ကြာတယ်။အဲ့ဒီဆယ်ကြီးအကြီးကြီးတွေတိဆောက်လိုက်မယ်ဆိုရင်နှုတ်ကွားမှာသူကပြက်ပြက်အရှင်နေရှိတယ်။အဲ့ဒီပုံမှန်တော့ထအပူဆောင်ပြီးတော့အလေးချိန်နေတင်လိုက်မယ်ဆိုရင်အဲ့ဒီပြည့်ရည်တွေကိုပို့ပြီးတော့အသက်ဝင်အောင်လုပ်တယ်လို့ဖြစ်ပြီးငကိုတဲ့ဒီစကိုင်းပြည့်ရည်တွေပါလို့ဆို Life Form လို့ခေါ်တာပေါ့အသက်ရှိနေတဲ့ပြည့်ရည်တွေဖြစ်တယ်ပြည့်ရည်တွေရွေးချပြီဆိုလို့ရှိရင်ငလင်းရောဖြစ်ပေါ်စေတယ
်အမြင့်မီတာ100ကျော်ရင်အကြီးစားရေကာတာလို့သတ်မှတ်ထားပြီး ARB မြစ်ဆုံရေကာတာအမြင့်ဟာ 139.6 မီတာရှိပါတယ်ဆက်လို့ရေစရိတ် American Dollar တန်း 3,000 ခွဲကျော်ကုန်ကြမယ်လို့ခန့်မှန်းထားပြီးအမတ်တေလက်ဆွတ်စွာဝင်ကြီးဌာနတရုတ်အစိုးရပိုင်း CPI နဲ့ဘိမရင်လောဆိတ်ဟန်ရဲ့သားစတီဗင်လော့ကော့ဥထုံးမြင့်နိုင်ပိုင်နဲ့အေရှောဝေါ်ကုမ္ပဏီတို့ပူးပေါင်းလုဆောင်တဲ့စီမံကိန်းကြီးလည်းဖြစ်ပါတယ်ရှင်